ရခိုင်ပြည်နယ်ကနေရန်ကုန်ကိုခီးသွင်းရင်ဖမ်းဆီးထောင်ချခံရတဲ့ရိုညာမွတ်စလင်30ကိုချက်ချင်းပြန်လွှတ်ပေးဖို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ကတောင်းဆိုလိုက်ပါတယ်။ရိုညာပြည်ပေါ်ခွဲခြားဆက်ဆံပြီးလွတ်လပ်စွာသွားလာခြင်းတွေကိုကန့်သတ်ထားတာတွေကိုအစိုးရကဖယ်ရှားဖို့လည်းကြေညာချက်မှာပြောဆိုခဲ့တာပါ။ရိုညာ30ကိုတော့ဧရာဝတီတိုင်းမပူတော်မြို့နယ်မြို့ကောင်းမြို့ဝင်ကိတ်မှာစက်တင်ဘာလ26ရက်နေ့ကဖမ်းဆီးမိခဲ့တာဖြစ်ပြီးဒီလဆန်းမှာပဲမှတ်ပုံတင်အယုဘရီချူပေါမှုနဲ့တရားရုံးကအဖြစ်ရှိချုပ်ရှေ့ကြောင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီထက်ကအမျိုးသား6ဦးအမျိုးသမီး15ဦးစုစုပေါင်း22ဦးကိုတော့ထောင်နဲ့နှစ်စီဖြစ်ပေးခဲ့ပြီးအရွယ်မရောက်သေးသူအမျိုးသား3ဦးအမျိုးသမီး5ဦးစုစုပေါင်း8ဦးကိုတော့လူငယ်ပြုပြင်ရေးအကြောင်းမှာနှစ်နှစ်ထိန်းသိမ်းထားဖို့တရားရုံးကအမိန့်ချခဲ့ပါတယ်။ဖမ်းဆီးခံရသူတွေမှာပါဝင်ခဲ့တဲ့ငါးနှစ်အရွယ်ကလေးတစ်ယောက်နဲ့ပတ်သက်လို့ဆုံးဖြတ်ချက်မချရသေးတဲ့အကြောင်းလဲ HRU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ HRU အာရှရေးရဒါရိုက်တာ Brad Adams ကတော့မြန်မာအနာဝင်နေရာ Ranger တွေကိုကိုယ့်အိမ်ထဲမှာပဲနေနေခရီးပဲတော်တော်အေးအေးယူဖြစ်ပြီးကိုရည်ရွယ်ထားပုံရတဲ့အကြောင်းထုတ်ပြန်ချက်ထဲမှာဝေဖန်ပြောဆိုခဲ့တာပါ။ဖမ်းဆီးခံရသူအမျိုးသားအမျိုးသမီးနဲ့ကလေးစုစုပေါင်းလူ30ဟာနှစ်ပေါင်းများစွာဖိနှိပ်မှုရောက်ကလွတ်မြောက်ဖို့ကြိုးစားခဲ့ကြသူတွေသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာစစ်ရေးကတော့ရိုဟင်ဂျာဆိုတဲ့အတုံးတော့ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပါဘူး။